ယူတာပြည်နယ်မှာမိခင်နဲ့ကလေး၃ဦးနေမှာတပ်ဖြတ်ခံရတဲ့မိသားစုဟာမြန်မာနိုင်ငံကနေအကြမ်းဖက်မှုတွေကနေထွက်ပြေးပြီးအမေရိကန်ကိုဒုက္ခသည်ဖြစ်ပြောင်းရွှေ့အခြေချလာသူတွေဖြစ်ကြောင်းဆွေမျိုးတွေကိုကူကပ်ပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်။ Salt Lake City စင်ကြင်ဘုံက Westville Valley မြို့ကနေအတွင်းမှာခင်မွန်းဖြစ်သူကဇနီးနဲ့ကလေး၃ယောက်ကိုတနက်နေ့ပြစ်တက်ခဲ့ပြီးကိုယ်တိုင်လည်းအဆုံးစီရင်သွားပွယ်ရှိကြောင်းရဲကဗုဒ္ဓဦးနေမှာထုတ်ပြန်ပါတယ်။အသက်18နှစ်အရွယ်ယောက်ျားလေးကလေးတူကတော့နေအတွင်းမှာအသက်ရှင်လျက်ဥကောင်းသနတ်တရားနဲ့တွေ့ရှိရပြီးစိုးရင်ရတဲ့အခြေအနေဖြစ်တယ်လို့စကားပြောလို့မရသေးဘူးလို့ဆိုပါတယ်။ဘာကြောင့်ဒီလိုလုပ်ရလဲဆိုတဲ့အကြောင်းရင်းကိုတော့မသိသေးဘူးပြောပါရစေ။မိသားစုတွေမှာအရင်ကအိမ်တွင်အကျန်းဖက်မှုဒါမှမဟုတ်တခြားဖြစ်ရတဲ့သတင်းပို့တိုင်ကြားတာမျိုးမရှိဘူးလို့လည်းရဲကပြောပါရစေ။ပြစ်ခတ်မှုဟာပြီးခဲ့တဲ့သတင်းပတ်ကုံတုန်းကဖြစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကယုံကြည်ထားပါရစေ။ဒီမိသားစုဟာ KNY လူမျိုးတွေဖြစ်ပြီးတော့ထိုင်းနိုင်ငံဒုက္ခသည်စခန်းတစ်ခုကနေလုံးရဲ့စနစ်လောက်ကပြောင်းရွှေ့အခြေချလာသူတွေဖြစ်တယ်လို့သူမျိုးတွေကပြောပါတယ်ခင်ဗျာ။